မခင်ဖြူထွေးရဲ့အပြက်ပြက်နဲ့နှာခေါင်းသွေးထွက်ဆိုတဲ့စကားအတိုင်းအမေရိကန်အစိုးရမှ sequester လို့ခေါ်တဲ့မဖြစ်မနေအသုံးစရိတ်ဖြတ်ရမယ်ဂိမ်းကြီးတော့စိုက်နေပြီဗျ
။ဟုတ်ပါရဲ့ရေဒီယိုရုပ်မြင်သံကြားနေရာတကာမှာဒီအကြောင်းပဲဆွေးနွေးနေကြတာပဲ။လာမယ့်မက်စလာတရက်နေ့မှာတော့ရှောင်လို့မရတော့ပဲတကယ်ဖြစ်လာတော့မယ့်သဘောရှိနေပြီလို့ပြောနေကြတယ်။အခုနှစ်အစိုးရဘတ်ဂျက်ထဲကဒေါ်လာ85ဘီလီယံရှော့ချရမယ်ဆိုတော့အတော်ထိခိုက်မဲ့အခြေအနေပါပဲ
။ဒီတဲ့ပို့ဆိုတာကတော့အစိုးရအသုံးစရိတ်လုံငွေပြနေတဲ့ဒေါ်လာ 1.2 ထရီလီယံကို10နှစ်အတွင်းမကြေမချင်းမှာအခုလိုဇက်တိုက်အသုံးစရိတ်တွေဖြတ်ချသွားရမယ်ဆိုတော့အားလုံးလည်းခြေမကိုင်မိလက်မကိုင်မိဖြစ်နေတာပေါ့ဒီကြားထဲမှာအခုလက်ရှိ2013ခုနှစ်ဘတ်ဂျက်အတွက်ကလည်းလွှတ်တော်ကအခုအချိန်အထိအတိမပြုတ်ပေးရသေးဘူးဆိုတော့ယာယီသတ်မှတ်ထားတဲ့မတ်လ29ရက်နေ့လွန်ရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်သဘောတောင်ရှိနေပြီတဲ့
ဒီမိုကရက်အစိုးရနဲ့ရီပပ်ဘလီကန်ကြီးစိုးတဲ့လွှတ်တော်အကြားပြည်လဲအောင်မညှိနိုင်လို့တည်ပြဒနာဖြစ်နေရတာမဟုတ်လားလောလောဆယ်မှာတော့တစ်ဖက်နဲ့တစ်ဖက်ကလက်ညှိုးထိုးလို့ကောင်းနေတော့မှာပဲ
ဒီမိုကရက်ပါတီနဲ့အိုဘားမားအစိုးရကတော့လောလောဆယ်သူတို့အထည်နာမဲ့အစိုးရဘတ်ဂျက်ဖြတ်တောက်မှုကိုရှောင်နေပါတယ်နဲနိုင်သမျှနဲအောင်လှုပ်ချင်နေတာပဲရှိပါတယ်ဥပမာအားဖြင့်ဒီလိုမဖြစ်မနေဘတ်ဂျက်ဖြတ်တောက်မှုဆိုတာကိုရှေ့နှစ်ဇန်နဝါရီလအထိထပ်မံရွှေ့ဆိုင်းပြီးဒီကြားထဲမှာအခွန်နှုန်းတိုးမြင့်မှုပင်စင်နဲ့ခန်းစားမှုရပိုင်ခွင့်တွေပြုပြင်ရေးစတာတွေလုပ်ပြီးဒေါ်လာ130ဘီလီယံလောက်ထွက်လာအောင်လုပ်ပြီးကြားကန်ထားပေးမယ်လို့တိုင်ပင်နေကြတယ်လို့ဆိုတာပဲဒီမိုကရက်အထက်လွှတ်တော်အမတ် Claire McCaskey ကခုလိုပြောပါတယ
် We will vote on something this week and it will be a balanced approach. It will do both spending cuts and it will close some loopholes.
ဒီတစ်ပတ်အတွင်းတစ်ခုခုမဲခွဲဖြစ်အောင်လုပ်ပါမယ်။မြန်မြတ်တရနဲ့ပြည်လည်သွားအောင်လုပ်နေပါတယ်။အသုံးစရိတ်ဘတ်ဂျက်လျှော့ချတာရောတစ်ဖက်ကလည်းအခွန်ကောက်ခံမှုမှာရော်ရဲရဲဖြစ်နေတာတွေကိုပြုပြင်ရေးနဲ့ပါတွဲလုပ်သွားဖို့ဖြစ်ပါတယ်လို့အထက်လွှတ်တော်အမတ် Claire McCaskey ကပြောသွားတာ
ပါ။ဒါဆိုရင်တစ်ဖက် Republican တွေဘက်ကရောဘလို့အစီအစဉ်တွေရှိနေလဲ။
အောက်လူတော်ကိုကြီးစိုးထားတဲ့ Republican တွေဘက်ကတော့အခွန်တိုးကောက်ပြီး budget လုံငွေကိုဖြည့်တင်းမယ်ဆိုတာကိုလုံးဝကန့်ကွက်ပါတယ်။ Republican အထက်လွှတ်တော်အမတ် Tom Coburn ကဆိုရင် American ပြည်အောင်စုမှာကြုံတွေ့နေရတဲ့ဒီပြဿနာကိုဖြေရှင်းရေးမှာအခုလက်တလောထိမ့်မနိုင်သိမ့်မရဖြစ်နေတဲ့ Federal အစိုးရ budget ကိုရှော့ချဖြတ်တောက်ဖို့တနည်းပဲရှိပါတယ်လို့ဆိုပါတယ
်။ Look, the federal government's twice the size it was 11 years ago. What sequestration is, it's a terrible way to cut spending. It will be somewhat painful.But not cutting spending is going to be disastrous for our country.
ပြီးခဲ့တဲ့7နှစ်နဲ့ရှင်လိုက်ရင်အမေရိကန်ပြည်ထောင်စုအစိုးရမှလူဝင်အားနှစ်ဆပိုများလာနေတာကိုတွေ့ရပါလိမ့်မယ်။အခုပြောနေတဲ့ sequestration ဆိုတာဟာ budget ဖြတ်တောက်မှုမှာတော်တော်မကောင်းတဲ့အခြေအနေဆိုတာကျွန်တော်တို့သိပါတယ်။ဒါပေမဲ့လည်းဒီလိုမှမဖြတ်ရင်တနိုင်ငံလုံးအတွက်ဒုက္ခရောက်စေမှာဖြစ်ပါတယ်လို့အထက်လွှတ်တော်အမတ် Tom Coburn ကပြောသွားတာပါ။
သမရဝါမကတော့နေရာနဲ့ဟောပြောဝဲတွေလုပ်ပြီးဒီမက်စလာတရက်နေ့မှာအခုပြောနေကြသလိုဘတ်ဂျက်ဖြတ်တောက်မှုတွေလုပ်ရရင်နိုင်ငံတော်လုံခြုံရေးလူမှုပညာရေးကျန်းမာရေးနောက်လမ်းပန်းဆက်သွယ်ရေးထိခိုက်မှုတွေအကြီးအကျယ်ဖြစ်လာလိမ့်မယ်လို့ဆိုနေတာပဲ
အဲဒါကြောင့်ပဲတစ်ဖက်က Republican တွေဘက်ကသမရဝါမဟာပြဿနာကိုပြေလည်အောင်အပြေရှာဖို့မကြိုးစားပဲလူမှုကိုလိုက်ပြီးလှုံ့ဆော်နေတယ်လို့စွပ်စွဲခဲ့တာပေါ့
တကယ်တမ်းမှာကဒီမဖြစ်မနေဖြတ်တောက်မှုဆိုတာဟာအမေရိကန်ပြည်ထောင်စုမှာတင်ရှိနေတဲ့ဘတ်ဂျက်လုံငွေပြမှုတွေအဆုံးစွန် limit ရောက်နေပြီမို့လျှော့ချဖို့အရေးဆွေးနွေးညှိနှိုင်းတဲ့နေရာမှာမပြေလည်နိုင်တဲ့အဆုံး2011ခုနှစ်မှာဒီကိစ္စကို2012အကုန်မှာပြေလည်အောင်ညှိနှိုင်းရင်ညှိနှိုင်းမညှိနှိုင်းရင်တော့မဖြစ်မနေဖြတ်တောက်မှုစီကိုရောက်ရမှာပဲလို့သတ်မှတ်ခဲ့လို့အခုဖြစ်လာရတာမဟုတ်လားသဘောကတော့ဒီလိုအကြီးအကျယ်ဒုက္ခတွေမှနှစ်ဖက်ပြေလည်အောင်မဖြစ်မနေညှိနှိုင်းစိတ်ပေါ်လာအောင်လှုပ်လာကြအောင်ဖိအားပေးတဲ့သဘောပဲလေ
အဲ့ဒါကြောင့်ပဲအစိုးရကကျွန်တော်ပြောခဲ့တာပေါ့အပြက်ပြက်နဲ့နှာခေါင်းသွေးထွက်ဆိုတဲ့စကားပါ2012အကုန်မှာတတ်မှတ်ထားတဲ့စည်းကမ်းအတိုင်းအစိုးရဘတ်ဂျက်တွေမဖြစ်မနေဖြတ်ဖို့လူမှုအခွန်တွေတိုးကောက်ဖို့ဆိုတာဖြစ်လာတော့နှစ်ဖက်ညှိနှိုင်းပြီးအမေရိကန်နိုင်ငံသားတွေထဲကဝင်ငွေ4,000-5,000အထက်ရှိသူတွေစီကအခွန်တိုးကောက်ဖို့အရေးကို Republican Party ဘက်ကရှော့ပေးပြီးအစိုးရဘတ်ဂျက်ဖြတ်ဖို့အရေးကိုတော့ February လအကုန်အထိဆိုင်းငံ့ထားခဲ့ပါတယ်ဒီကြားထဲမှာမှထပ်ပြီးမပြေလည်ဘူးဆိုတော့အခုလာမယ့်တောက်ကြနေ့မှာအစိုးရဘတ်ဂျက်တွေမဖြစ်မနေဖြတ်ရတော့မယ့်အခြေအနေရောက်နေပါပြီ။အရက်ဖက်ဝန်ထမ်းဌာနတွေမှာပြတ်မြချင်း900ကိုင်နှုန်းနဲ့စစ်ဖက်ဌာနတွေမှာ800ကိုင်နှုန်းဖြတ်ရမယ်ဆိုတော့သမ္မတအိုဘားမားနဲ့အစိုးရဌာနတွေစိုးရိမ်နေသလိုဝန်ဆောင်မှုလုပ်ငန်းနဲ့နိုင်ငံတော်လုံခြုံရေးမှာထိခိုက်စေမှာတော့မလွဲပါဘူး။ပါတီ200စလုံးကကိုစားပြုတဲ့လွှတ်တော်ဘတ်ဂျက်ရုံးကတော့ဒီအခြေအနေတိုင်းဆိုရင်အမေရိကန်ပြည်အောင်စုမှာ2013ခုနှစ်အကုန်မှာအလုပ်လက်မဲ့9,500,000လောက်ထပ်တိုးလာလိမ့်မယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။